နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနကဖော်စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုစောင့်ကြည့်လေ့လာသွားမယ်လို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကကြေညာချက်ထုတ်တာကိုတွေ့ရပါတယ်ခင်ဗျာ။ဘလို့အချက်တွေကြောင့်လဲခင်ဗျာ
။ဒီကြေညာချက်မှာကတစ်ကသတင်းစာထဲမှာပါတဲ့ပုဂ္ဂလ24ရက်နေ့ရက်စွဲနဲ့ရခိုင်ပြည်နယ်ကိစ္စအတွက်စုံစမ်းစစ်ဆေးကော်မရှင်ဖွဲ့တဲ့ခါမှာနိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနနဲ့ကိုဖီအနန်ဖောင်ဒေးရှင်းတို့ကြားမှာ MOU ထိုးတယ်။ဆိုပြီးတော့ဒီရခိုင်ပြည်နယ်ဒီအကြံပေးဒီအဖွဲ့ကိုဖွဲ့တယ်။ဖွဲ့တဲ့ခါကမှာမစ္စတာကိုဖီအနန်ကအောက်တာကိုယ်ကနာပါဝင်နိုင်ငံသား၃ဦးနဲ့မြန်မာ၆စုစုပေါင်း၉ဦးနဲ့၁၂လအစီပြီးတဲ့ဆိုတာလေးကိုကျွန်တော်သတင်းစာပါပါတဲ့အချက်ကိုကျွန်တော်ညွှန်တယ်လေကျွန်တော်တို့ပါတီရဲ့ထုတ်တဲ့အချက်နှစ်ချက်ကဟိုတစ်ကတော့အခုလိုပေါ့ဗျာရခိုင်ပြည်နယ်ရေကင်းကိစ္စတွေဟာကျွန်တော်တို့အရင်ဆက်စပ်ကတာတွေကကျွန်တော် internet issue ပေါ့ပြည်တွင်းရဲ့ရေကိစ္စလို့သုံးသပ်တယ်လေသုံးသပ်ပြီးတော့ဒီလိုပဲကျွန်တော်ဖြည့်ရှင်းခဲ့ကြတာပေါ့အခုနိုင်ငံငါပုဂ္ဂိုလ်တွေပါဝင်ပြီးတော့ဒီကိစ္စကိုစုံစမ်းမယ်ဆိုတော့ဒါ international issue ပေါ့အပြည်ပြည်ဆိုင်ရာကိစ္စသဘောပြုဥတီသွားသလားဆိုပြီးကျွန်တော်ဒီလိုသုံးသပ်တာတစ်ချက်ထည့်ထားပါတယ်ဒုတိယချက်ကတော့ commission နဲ့ပတ်သက်ပြီးတော့ပေါ့လေဒီပေးတဲ့တာဝန်တွေမှာကျွန်တော်ပြန်ကြည့်တော့ဟိုလူခွေးဘက်ကိုဇောင်းပေးပြီးတော့ဟိုတာဝန်ပေးတာညားတာပေါ့အဲ့တော့ကျွန်တော်တို့အဓိကထားတဲ့နိုင်ငံတော်အဓိကထားနေတဲ့အမျိုးသားရေးကိစ္စနိုင်ငံတော်လူကြီးရေးကိစ္စတွေများဒါတွေဥစားမပြရများရောက်သွားသလားဒီကြေလို့စောင့်ကြည့်ဖို့လိုပါတယ်ဆိုပြီးကျွန်တော်ဒီလိုထုတ်ပြန်တဲ့သဘောဖြစ်ပါတယ
်အမျိုးသားရဲ့အသည့်လွန်ကြုံရေးသတိနဲ့စောင့်ကြည့်သွားမယ်လို့ပြောထားတာကိုတွေ့ရပါတယ်ခင်ဗျအဲ့ဒီအကြံပေးကော်မရှင်ရဲ့အစီရင်ခံစာထဲမှာနိုင်ငံတော်လွန်ကြုံရေးအတွက်အနေရဖြစ်စေနိုင်မယ့်အချက်တွေပါလာနိုင်တယ်လို့ပါတီကထင်ထားလို့လားခင်ဗျအ
ဲ့ဒါကတော့တို့ရက်လက်ကတော့ဘာမှမသိသေးဘူးပေါ့ဗျာကျွန်တော်တို့ကတို့တောင်းဝန်ပေးတယ်ဆိုတဲ့ချက်မှာကျွန်တော်ကြည့်တော့နိုင်ငံတော်လွန်ကြုံရေးနဲ့ခုနပြောတဲ့အမျိုးသားရေးကိစ္စတွေကိုထိခိုက်တာများဖြစ်လာနိုင်သလားဆိုတော့ကျွန်တော်စောင့်ကြည့်မယ်ဆိုသဘောကျွန်တော်ပြောထားတာပါကျွန်တော်လည်းစောင့်ကြည့်မယ်ပြည်သူတွေကလည်းသတိကြီးစွာနဲ့စောင့်ကြည့်ဖို့လိုပါတယ်လို့တိုက်တွန်းတာလည်းသဘောရှင်းထားတာပ
ါအခုပါဝင်မဲ့ကုလသမဂ္ဂအတွင်းမှုကျော်ကိုဘီအာနန်ဖောင်ဒေးရှင်းကနိုင်ငံတကာပြည်ပခန့်တွေမှာလည်းအောင်မြင်အောင်ဂျာဝင်ဆွေးဆက်ခဲ့တာရှိခဲ့ပါတယ်ခင်ဗျာသူတို့စီကရခိုင်ရင်းနဲ့ပတ်သက်ပြီးတော့ကောင်းမွန်တဲ့အကြံပြုချက်တွေများရလာနိုင်တဲ့အခြေအနေများရှိလားခင်ဗျာ
ဒါကတော့တို့အောက်ကမ်းမှာကျွန်တော်မသိသေးဘူးဗျာတို့ဘယ်လိုထုတ်ပြန်ကြည့်မှာဆိုမသိတော့တယ်ကိုပြောရခက်တာပေါ့ဘာအောက်ကမ်းထွက်လာဆိုတော့ကျွန်တော်စောင့်ကြည့်မယ်ဆိုတော့သဘောပြောတာ
ပါအဲ့ဒီအကြံပေးအဖွဲ့ထဲမှာမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရဒေါက်ကင်စောတင်တို့လိုရခိုင်ပညာတတ်တွေလည်းပါဝင်တော့လေသူတို့တွေကရခိုင်အရေးအတွက်အကျိုးရှိတာတွေကိုတင်ပြနိုင်မယ်လို့ထင်လားခင်ဗျာ
ဒါတွေကတော့လေအကုန်လုံးရခိုင်ပြည်နယ်မှာဖြစ်နေတဲ့တမိုင်းကြောင်းတို့နော်ကျွန်တော်တို့ဘင်္ဂလီဒီးယားတမိုင်းကြောင်းတို့ဒါတွေကိုကြကြနန်းနန်းနန်းဆက်ဆက်တို့လေးလာသုံးသပ်ပြီးမှလို့ရေးကြမယ်လို့ကျွန်တော်ထင်ပါတယ်တကယ်တော့ဒီလိုနန်းနန်းဆက်ဆက်လေးလာသုံးသပ်ပြီးရေးမှလည်းဒါပို့ပြီးတော့စုံမယ်လေအဲ့တော့ပါတဲ့လူတွေကတော့ခုနဦးဝင်းမရတော့ပါကျွန်တော်တွေ့ပါတယ်ဗျဟိုရန်ကတော့ဘာဖြစ်လာမှာကျွန်တော်မသိပါဘူးဒါကိုကျွန်တော်စောင့်ကြည့်ဖို့ပြောတာပ
ါအရင်ကြက်ကန်ပြည်မျိုးရေးပါတီဦးဆောင်တဲ့အစိုးရလက်ထက်မှာလည်းရခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးကော်မရှင်တွေဖွဲ့ပြီးတော့ဆောင်ရွက်ခဲ့တာတွေ့ရပါတယ်ခင်ဗျတကယ်တမ်းပြဿနာတွေခြုံငင်းမှုအတွက်ရေးရှည်ဘလို့လှုပ်ဆောင်တင်ပါလေခင်ဗျ
ကျွန်တော်အဲဒီတော့လည်းကျွန်တော်မှတ်မိတာတော့ဒေါက်တာမျိုးမြင့်ဦးဆောင်ပြီးတော့ဒေါက်တာကျော်ရင်တိုင်တို့ဘာလို့အတွေ့အမှုနဲ့လုပ်တဲ့ကော်မတီတစ်ခုကျွန်တော်ဖွဲ့တယ်ထင်ဗျလူပေါင်း40လောက်ပါမယ်ထင်ပါတယ်အဲဒီမှာလည်းအဲဒီကော်မတီရဲ့အကြံပြုချက်ရကျွန်တော်တို့ plan of action ပေါ့ဗျာအဲ့တော့ကျွန်တော်ကဝင်ကြီးဘွားလေဆွဲပြီးတော့ဟိုတက်ဖရံဝင်ကြီးဌာနတွေကဆောင်ရမယ့်အချက်တွေပေါ့လာဘကဘာလို့မှမလဲဟိုနေသက်ဒေသဖွေးဖွေးဝင်ကြီးဌာနကဘာလို့မှမလဲစသဖြင့်တက်ဖရံဝင်ကြီးဌာနတွေကလုပ်ရမယ့်လုပ်ငန်းတွေကိုသူဆရာလိုက်နေတဲ့ကျွန်တော်တို့ရှင်းပြီးတော့ဒီ plan of action ကိုကျွန်တော်ရှင်းခဲ့ဘူးတယ်အဲ့တော့ဗမာပြည်မှာအခြေစိုက်တဲ့တန်တမာတွေလည်းကျွန်တော်ရှင်းခဲ့ဘူးတယ်ကျွန်တော် UN ကကိုယ်စားလှယ်ဆိုတဲ့ကျွန်တော်ရှင်းခဲ့ဘူးတယ်ကျွန်တော်တို့ရခိုင်မှာရှင်းပြူထားတဲ့ NGO တွေပေါ့ NGO တွေပေါ့ဒါတွေရှင်းခဲ့ဘူးတယ်အဲ့ဒါတွေကတော့စဉ်ဆက်ပြလုပ်နေတဲ့ကိစ္စတွေပဲကြာဘလို့ပဲထားခဲ့တဲ့ကိစ္စတော့မဟုတ်ဘူးအစိုးရဆက်စပ်ကဒါတွေလုပ်နေတာပေါ့မပြီးဆုံးသေးတဲ့ကိစ္စတွေသာဖြစ်ပါတယ်ကျွန်တော်ပြောတဲ့သဘောကလုံးဝပြစ်ပယ်ထားတဲ့ကိစ္စတော့မဟုတ်ဘူးပေါ့ဗျာဒီကိစ္စကတော့ရေရှည်လုံးဝမကိစ္စလို့ကျွန်တော်ယူဆပါတယ
်ဒီအကြံပေးကော်မရှင်ကတော့အကြံပေးုံပဲဖြစ်ပြီးတော့တကယ်တမ်းဆုံးဖြတ်ရမှာကလက်ရှိအစိုးရဆိုတော့လေဘလို့အကြောင်းအရာတွေကိုသတိထားကင်တွဲတင်တယ်လို့ထင်ပါလေခင်ဗျာ
ဒီကကနေစိမလို့လာပေါ့အိမနာလို့ပါတယ်အောက်ကောင်ကဘာမှထွက်မလာဆိုကျွန်တော်တို့အပြတ်ပြောတာခက်တာပေါ့ဗျာဒါကတော့ဒီအရေးကြီးသိမ့်ဝင်းနေတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ဒါအိမနာမှဒီတာကနေစိမလို့ပါတယ်လို့ဒါကျွန်တော်ဒီလိုပဲယူဆပါလေဗျာ
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းခဲ့ဘူးတဲ့အရင်အစိုးရဖွဲ့ထိတ်တန်းခေါင်းဆောင်တယောက်နေနဲ့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဘလို့များဆောင်ရွက်တင်တယ်လို့အကြံဉာဏ်ပေးနိုင်မလဲခင်ဗျာ
မင်္ဂလာဒီလိုပဲဟိုအချမ်းပြူကော်မရှင်တွေကျွန်တော်တို့ဖွဲ့ခဲ့ပူတာပဲလေအချမ်းပြူကော်မရှင်တွေကပေးတဲ့အကြံတွေကိုလက်ရှိအခြေအနေနဲ့ကျွန်တော်တို့ကစက်ဟပြီးတော့ဒီလိုပဲဖြည့်ရှင်းခဲ့တာပဲဟိုမပြီးဆုံးတဲ့သဘောပဲဖြစ်တာပေါ့ဒါတွေကရေရှည်သမိုင်းတုန်းအစဉ်အတိုင်းကိုလေ့လာပြီးတော့ရေရှည်လောက်ရမယ့်ကိစ္စတွေဖြစ်တယ်ကျွန်တော်တို့တက္ကသိုလ်ကလည်းကျွန်တော်နိုင်ငံအတွက်ကတော့အရင်အစဉ်ဆက်ကျွန်တော်တို့ဦးတည်ထားခဲ့တဲ့အမျိုးသားရေးကိစ္စတွေပေါ့နိုင်ငံတော်လူကြီးကိစ္စဒါတွေကိုပြစ်ပယ်လို့တော့မရဘူးလို့ကျွန်တော်ဒီလိုထင်ပါတယ်ဗျာ
ဥက္ကဋ္ဌ RFA ကကျေးဇူးတင်ပါတယ်ခင်ဗျာ
အမှန်ပါရကျေးဇူးတင်ပါတယ်